Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနံနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နီယာပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ2440 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတင်ပြတဲ့အခါစီးရီးယားမြို့တော်မှာဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်လူ14ဦးထက်မနည်းသေဆုံးတဲ့သတင်းအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုတက်ခွင့်မပေးတာဟာထူးခြားကောင်းမွန်တဲ့လုပ်ရဖြစ်ပေမဲ့ဒီထက်ပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းအမေရိကန်အင်ဂျီရောထိပ်တန်းအရာရှိတူကပြောဆိုတဲ့သတင်းစတဲ့ကမ္ဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုကိုခင်ပေါင်းစိုးမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းအစီအစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံမှာဆက်အနာတိမ့်ပြည့်ရဲ့နောက်ပိုင်းဖမ်းဆီးခံရသူတွေအပါအဝင်ထိမ့်သိမ်းထားသူတွေကိုပြန်လွတ်ပေးနေပေမဲ့လုံလောက်မှုမရှိတဲ့အတွက်နိုင်ငံတကာကနေပိုပြီးဖိအားပေးဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်
။ Well, it shows that pressure is working, but it's not enough pressure because if this is all you get,
နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်လူမြောက်လာသူတွေပြန်ဖမ်းခံရတဲ့အပေါ်မှာမိသားစုတွေစိုးရိမ်မကင်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ။
စီးရီးယားမြို့တော်ဒမတ်စကတ်မှာဗုဒ္ဓဟူးနေ့ကစစ်တပ်ဘတ်ကားတွေကိုရည်ရွယ်တိုက်ခိုက်ခဲ့တဲ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်အ ਨੇ စုံလူ၁၀ဦးသေ၁၄ဦးသေဆုံးခဲ့ပါတယ်။စစ်သားတွေစီးမဲ့ဘတ်ကားတွေမှာဘုံထောင်ခဲ့တာဖြစ်ပြီးဘုံနှလုံးပေါက်ကွဲခဲ့တာကြောင့်ကြံတက်ဘုံနှလုံးပေါက်ကွဲခဲ့ကြောင်းနဲ့ကြံတက်တရတလုံးကိုတော့စီးရီးယားစစ်တပ်ကဖယ်ရှားခဲ့တယ်လို့အစိုးရသတင်းဌာနကကြေညာပါတယ်။ဒီဘုံပေါက်ကွဲမှုဟာအရသားတွေနဲ့ကျောင်းသူကျောင်းသားတွေစီးတဲ့ဘတ်ကားကိန်းတွေနဲ့နီးတယ်လို့ဆိုပါတယ်။ဘုံကွဲတိုက်ခိုက်မှုဟာဒမတ်စကတ်မြို့တော်စင်ဂျေဘုံဒေသတွေမှာတပ်ဆွဲထားတဲ့အတိုက်ခံတပ်တွေကိုသမရဘာရှယ်အာဆတ်အဖွဲ့ရဲ့တပ်ဖွဲ့တွေကတိုက်ထုတ်ခဲ့တဲ့2018ခုနှစ်နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်ပါတယ်။ဘုံကွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။2018ခုနှစ်တုန်းကတရားရေးရုံးအနည်းနဲ့စားတောက်ဆိုင်တဆိုင်အနည်းမှာအတေကံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ60ကျော်သေဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတုံးကတော့ IS Islamic အစွန်ရောက်အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။စီးရီးယားမှာ2019ခုနှစ်ကစပြီးတော့ IS အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမရှိတော့ပါဘူး။ဗုဒ္ဓဟူးနေ့ပေါက်ကွဲမှုတိုင်ငင်လေးမှတင်တမရ LR ဆိုင်ရဲ့အစိုးရတပ်ဖွဲ့တွေဟာအတိုက်ခံတပုံတွေတပ်ဆွဲထားတဲ့မျိုးကိုလက်လက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကလေး၄ဦးနဲ့အမျိုးသမီး2ဦးပါဝင်လူ10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံကကမက္ခရာပြုလုပ်တဲ့မနေ့ဗုဒ္ဓဟူးနေ့ကအာဖဂန်နစ္စတန်နိုင်ငံအရေးဆွေးနွေးပွဲကနေတာလီဘန်အဖွဲ့အစည်းနဲ့အာဖဂန်အစိုးရအဖွဲ့မှပါဝင်သင့်ပါဝင်တိုက်သူတွေကိုထည့်သွင်းပြီးဖွဲ့စည်းသွားဖို့တိုက်တွန်းလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးကြီးကနေရှောင်လွှဲနိုင်ဖို့အတွက်ဖြစ်နိုင်သမျှအကူအညီတွေပေးနိုင်အောင်အလူရှင်နိုင်ငံတွေရဲ့ဆွေးနွေးပွဲခေါ်ယူပေးဖို့လဲကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။တာလီဘန်အစိုးရအဖွဲ့ဝင်တွေရုရှားတရုတ်အီရန်ပါကစ္စတန်အိန္ဒိယနိုင်ငံတို့ကအစစ်မြေအရာရှိတွေပါဝင်တဲ့ဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်ချက်မှာတော့အာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်မှုတွေတိုးတက်ဖို့သက်ဆိုင်သူတွေပါဝင်ခွင့်ရတဲ့အစိုးရတွေဖြစ်ဖို့တိုက်တွန်းထားပါတယ်။နိုင်ငံတကာအနေနဲ့တည်ရောက်တဲ့ဗန္ဒာငွေကြေးနဲ့စီးပွားရေးအကူအညီအထောက်ပံ့တွေပေးအပ်ပြီးအာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုကတ်ဆိုးကြီးကနေကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်အချိန်ရောက်ပြီလို့လည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေလက်ပရော့ကပြောကြားလိုက်ပါတယ်။အဲဒီဆွေးနွေးပွဲမှာတက်ရောက်လာကြတဲ့တာလီဘန်ဒုတိယဝန်ကြီးချုပ်အဗ်ဒူဆလမ်ဟာနာဖီကလည်းသူတို့ရဲ့အာဖဂန်အစိုးရအသစ်ကိုနိုင်ငံတကာကအတိအမှတ်ပြုကြဖို့ထပ်မံတိုက်တွန်းလိုက်ပြီးအာဖဂန်ဘူဘန်ရဲ့နိုင်ငံသားအရငွေဒေါ်လာ7ဘီလီယံလောက်ကိုအမေရိကန်ကထိန်းချုပ်ထားတာတွေရုပ်သိမ်းပေးဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ဥရောပနဲ့အတ္တလန္တိတ်ဒေသအကြား မောဟမိတ်ဆက်ဆံရေးပုံမခိုင်မာလာအောင်ဆောင်ရွက်မှာဖြစ်ပြီးနေတိုးမောဟမိတ်အဖွဲ့ရဲ့ဥရောပအရှေ့ဘက်ခြမ်းဒေသကိုလည်းလုံခြုံအောင်ပုံမခိုင်မာအောင်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းရူမေးနီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Light Austin ကဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်။ရူမေးနီးယားဟာတာဝန်တွေကိုခွဲဝေထမ်းဆောင်ဖို့တန်တိတ်တန့်ချထားတဲ့မောဟမိတ်ဆိုတာကိုဖော်ပြတဲ့အရေးကြီးတဲ့နမူနာတစ်ခုဖြစ်တယ်လို့လဲဝန်ကြီး Lloyd Austin ကရူမေးနီးယားနိုင်ငံမြို့တော် Bucharest မှာပြောဆိုခဲ့ပါတယ်။ရူမေးနီးယားဟာနေတိုးအဖွဲ့ရဲ့ရည်မှန်းချက်အတိုင်းတည်ရင်းထုတ်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုသာကာကွယ်ရေးအသုံးစရိတ်အဖြစ်အသုံးပြုပြီးခေတ်မီတိုးတက်ရေးအတွက်20ရာခိုင်နှုန်းကိုအသုံးပြုတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ပင်လယ်နဲ့ဒေသလုံခြုံရေးအတွက်အမေရိကန်အလှည့်ကျတပ်ဖွဲ့ဝင်တစ်ထောင်ကိုလည်းလက်ခံထားရှိတဲ့နိုင်ငံဖြစ်ပါတယ်။အာဖဂန်နစ္စတန်စစ်ပွဲအတွင်းနေတိုးမဟာမိတ်တပ်ဖွဲ့ဝင်အဖြစ်ရူမေးနီးယားတပ်ဖွဲ့တွေပါဝင်ထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ဝန်ကြီးအော့စတင်ဟာကြာတာပတိနဲ့တောက်ကြနေ့တွေမှာဘရပ်ဆန်ပြိုတော်မှာကျင်းပမဲ့နေတိုးကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ဆက်လက်ထောက်ခံမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာအနောက်ခြမ်းကဒီမိုကရေစီနိုင်ငံတွေမှာစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပြီးမဲ့အောင်အောင်မြင်မြင်ကျော်လွှားနိုင်မယ်လို့အကောင်းမြင်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်ကအီကွေဒိုနိုင်ငံကိုရောက်ရှိစဉ်မနေ့ဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်
။ And from the region more broadly when it comes to understanding the challenges facing democracy
တာမန်ပြည်သူတွေရဲ့အင်အားနဲ့ဒီမိုကရေစီစနစ်ဆက်လက်ရှင်သန်ရေးဟာဒေသတွင်းအနာဂတ်အတွက်အရေးကြီးတယ်လို့လည်းပြောဆိုခဲ့တာပါ။ဒီမိုကရေစီအတွက်စိန်ခေါ်မှုတွေထဲမှာတော့အကျင့်ပြတ်ခြားစားမှုနိုင်ငံသားတွေရဲ့လုံခြုံရေးပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးနဲ့လူမှုရေးပြဿနာကိုဖြေရှင်းနိုင်ရေးကိစ္စတွေပါဝင်ကြောင်းလည်းပြောပါရတယ်။2020ပြည်နှစ်ကစအမေရိကန်ပြည်ထောင်စုဟာလက်တင်အမေရိကနဲ့ကရေဘီယံဒေသမှာဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံထားကြောင်းလည်းပြောပါရတယ်။အီကွေဒေါ်နိုင်ငံအတွက်ဒေသဆိုင်ရာငွေကြေးအဖွဲ့အစည်းဘန်ဂိုဒီလာနဲ့အတူပူးပေါင်းပြီးဒေါ်လာသန်းပေါင်း150ကိုအဓိကအမျိုးသမီးတွေပိုင်ဆိုင်ရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ဒီနှစ်ထဲမှာငွေချေးဖို့စီစဉ်ထားကြောင်းလည်းပြောဆိုပါတယ်ခင်ဗျာ
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ24 kHz 12139အိုင်ဒိုမီတာ40 kHz 9413အိုင်ဒိုမီတာ57 kHz 5895နဲ့အိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကြာတာပရင်းနေ့မနက်ဖက် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်။မြန်မာစစ်ကောင်းဆောင်ကိုထိပ်သီးအစည်းအဝေးပွဲတက်ရောက်ခွင့်မပေးဖို့အရှေ့ထောင်အာရှအာဆီယံအသင်းရဲ့ဆုံးဖြတ်ချက်ဟာထူးခြားကောင်းမွန်ပေမဲ့ဒီထက်ပိုပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့အမေရိကန်အစ်မြင့်အရာရှိသူကပြောဆိုလိုက်ပါတယ်
။ Obviously we believe that this is not enough and that addressing the challenges that are posed by the coup
ဒီလောက်နဲ့မလုံလောက်သေးဘူးလို့ယူဆပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းကြုံနေရတဲ့စိန်ခေါ်မှုတွေအာဏာသိမ်းမှုတွေကြောင့်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မကြုံစဘူးအခက်အခဲတွေကိုဖြေရှင်းဖို့အတွက်တိထက်ပိုကျပြန်ပြီးတော့ထိရောက်တဲ့ကြိုးပမ်းမှုတွေလိုအပ်ပါတယ်လို့အမေရိကန်သမ္မတအိမ်ပြူတော်အမျိုးသားလုံခြုံရေးကောင်စီရဲ့အရှေ့အာရှနဲ့သမုဒ္ဒရာနိုင်ငံများဆိုင်ရာညွှန်ကြားရေးမှူးအက်ဒဂတ်ဂေဂင်ကဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှဗုဒ္ဓဦးနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုသွားခဲ့တာပါမြန်မာအရေးဖြေရှင်းရာမှာအာဆီယံအသင်းဝင်နိုင်ငံတွေအကြမ်းသာမကပြင်ပကမဟာမိတ်နိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောဆိုပါတယ်မြန်မာနိုင်ငံအကြအတဲပေါ်ဒေတာရင်းနိုင်ငံတွေအကြစိတ်ပြက်လက်ပြက်ဖြစ်နေတာတွေ့ရကြောင်းမှတ်ချက်ပေးခဲ့ပါတယ်မြန်မာအရေးဖြေရှင်းရာမှာအမေရိကန်ကအာဆီယံအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းကိုလည်းအမေရိကန်လုံခြုံရေးဆိုင်ရာအကြီးအကဲအရာရှိဂေဂင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ရဲ့အမြင့်ဆုံးလူ့အခွင့်အရေးစုဖြစ်တဲ့ Sakharov စုကိုအကျဉ်းချနေတဲ့ရုရှားအတိုက်ခံခေါင်းဆောင် Alexei Navalny ကိုပေးရလိုက်ကြောင်းဥရောပပါလီမန်ကကြေညာလိုက်ပါတယ
် Alexei Navalny has showed great courage in his attempt to restore the freedom of choice to the Russian people
ရုရှားပြည်သူတွေလွတ်လပ်စွာရွေးချယ်ခွင့်ပြန်လည်ရရှိရေးကြိုးပမ်းရာမှာ Alexei Navalny ဟာတတိပြောင်မြောက်မှုကိုပြသနိုင်ခဲ့ပါတယ်လို့ဥရောပပါလီမန်ဒုဥက္ခရာဟိုင်းဒီဟော့တလာကဗုဒ္ဓဦးနေကစုချင်းမြင့်ကြောင်ကြေညာမှာပြောဆိုလိုက်ပါတယ်ရုရှားနိုင်ငံမှာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့သူဖြစ်တယ်လို့လည်းပြောပါတယ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့အုပ်ချုပ်မှုကိုအန်တုရာမှာဖမ်းဆီးခံထားရတဲ့နယ်ဘာနီအပါအဝင်နိုင်ငံရေးအကျဉ်းသားတွေ အားလုံးကိုပြန်လွှတ်ပေးဖို့လဲဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်ကနေ17နှစ်အတွင်းရှိတဲ့ကလေးတွေကိုဒါမဲ့ရသက်တပတ်အနည်းငယ်တွင်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်နေပြီး Pfizer ကာကွယ်ဆေးကိုအသုံးပြုဖို့တရားဝင်အတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းသမ္မတအင်ဂျီရောတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာဘေးကင်းစေဖို့နဲ့အဆင်သင့်ဖြစ်ဖို့အတွက်လွန်ခဲ့တဲ့ရသက်တပတ်တွေအတွင်းကသမ္မတဘိုင်ဒန်အစိုးရနဲ့ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေပူးပေါင်းလှုပ်ဆောင်နေခဲ့တယ်လို့အင်ဂျီရောကိုဗစ်ညှိနှိုင်းဆောင်ရွက်ရေးမှူးဂျက်ဖ်ဇိုင်ရင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာလွယ်ကူစေဖို့အသေးသေးလေးတွေကိုအသုံးပြုတာကစလို့လိုအပ်တာတွေကို Pfizer ကာကွယ်ဆေးတာဝန်ရှိသူတွေကလေးဆရာဝန်တွေနဲ့မိသားစုဆရာဝန်တွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ပြောဆိုပါတယ်။ဒါအပြင်ကာကွယ်ဆေးထိုးဖို့အတွက်ကလေးဆရာဝန်မိသားစုဆရာဝန်အပါဝင်ကျန်းမာရေးဆေးဝန်ထမ်းစုစုပေါင်း 25,000 ကိုပြင်ဆင်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန့်ပြည်နယ်မှာမိုးသီးထန်ရေကြီးမှုကြောင့်လူပေါင်း40နီးပါးသေဆုံးပြီးအများအပြားပျောက်ဆုံးနေကြောင်းဒေသအာဏာပိုင်တွေကမနေ့ပုတ်ထူးနေ့ကပြောပါတယ်။ကဲဇယ်ရဲလုံသားတွေကတော့ညာလုံးပေါက်လူတွေအန်ရလူရကိုကဲထုတ်ပေးနေတယ်လို့အလောင်းတွေကိုလည်းရှာဖွေပေးနေကြပါတယ်။နာရီတဲမြို့မှာအ ਨੇ ဆုံးလူ28ဦးသေဆုံးကရန်ကန်ခရိုင်မှာတော့တမိသားစုတွေကနေလူ9ဦးအထိသေဆုံးခဲ့ပါတယ်ခင်ဗျာ
။တရင်စီစဉ်ကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ကြာတာပတိရည်နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့ဒီစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးနေတဲ့အချိန်ဒီတစ်ခါပြန်ဖမ်းနေတဲ့အချိန်ဒီဒီပေါ်မှာတုံ့တက်ချက်အမြင်တွေကိုဇက်တိုက်တင်ပြဖို့ရှိပါရယ်။ပထမဦးဆုံးတော့ဒီလူငယ်ချမ်းသာခွင့်နဲ့ဖမ်းဆီးကံတွေပြန်လွှတ်လာဖို့မိသားစုတွေမျှော်လင့်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုကြီးကြရအောင်ပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းစစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်နဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတဝန်းကအကျဉ်းတောင်အချုပ်ထောင်တွေကနေပြန်လွတ်လာသူလူပေါင်း 2,500 ကျော်ရှိနေပြီလို့နိုင်ငံပိုင်သတင်းစာတွေကစီးရင်းနေတဲ့တကွထုတ်ပြန်ထားပါတယ်။လူငယ်တပ်သားခွင့်အရာဒီညနေမနေ့ကလွတ်ပေမဲ့ညနေမှာပြန်ပြီးတော့ဖမ်းခံရသူတွေလည်းရှိနေတာကြောင့်ဒီလိုလူငယ်တပ်သားရဲ့အမိန့်ဟာနိုင်ငံတကာဖိအားတွေရော့လာဖို့ဟန်ပြဖြစ်လိမ့်မယ်လို့ယူဆပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စစ်တပ်အာဏာသိမ်းတဲ့အပေါ်စန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူဆွဲချက်တင်ခံရသူ 9,000 ကျော်ကိုအမှုလူငယ်တပ်သားခွင့်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီလူတွေကိုအောက်တိုဘာ18ရက်နေ့ကစပြီး3ရက်ကြာစီစစ်လွှတ်ပေးမယ်လို့တည်ထားရတာပါ။အမည်မဖော်လိုသူအင်းစိန်ထောင်တာဝန်ရှိသူတို့ကို VOA ကအောက်တိုဘာလ20ရက်ညနေ4နာရီအချိန်မှာဆက်သွယ်ခဲ့ရမှာတော့ရုံးပိတ်ရက်ဖြစ်ပြီးစီစစ်မှုတွေမပြီးခဲ့တာကြောင့်လွှတ်ပေးနိုင်မှုအခြေအနေနည်းတယ်လို့တုံ့ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းအခုလိုပြန်လွှတ်လာသူတွေရဲ့မှာအင်းစိန်ဗဟိုအကျဉ်းဆောင်ကနေပြန်လွှတ်လာသူ1000ကျော်ရှိပြီးလွတ်လာသူအများဆုံးဖြစ်ပါတယ်။အစီအစဉ်အတိုင်းအကျဉ်းသားတွေကိုထပ်မံလွှတ်ပေးဖို့ရှိမရှိနဲ့ဆက်လက်လွှတ်ပေးမဲ့လူ위ရဲ့စင်းနဲ့ပတ်သက်လို့မေးမြန်းတဲ့အပေါ်ပြန်လည်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိမှာလွတ်လာသူအများဆုံးဖြစ်တဲ့အင်းစိန်ဗဟိုအကျဉ်းဆောင်ဘက်ကပြီးခဲ့တဲ့ရက်တွေအတွင်းလူပေါင်း1000ကျော်လောက်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတို့ကအတည်ပြုပါရတယ်။လွှတ်ပေးနိုင်ချိန်နည်းတယ်လို့အကျဉ်းသားအရာရှိသူကပြောပေမဲ့လည်းညနေပိုင်းကျမှလွတ်လာသူတချို့ရှိနေတယ်လို့တားနှစ်ယောက်လွတ်လာမလား။အင်းစိန်ထောင်ရှိသွားဆောင်နေခဲ့တဲ့မိခင်ဖြစ်သူကပြောပါရတယ
်။မကူလာတိုက်ကြီးရမသိဘူး။အဲ့ဒါ28ရက်ကျေးဇူးတော့ရှိရအောင်အဲ့လိုအခုနအခုဒီမှာလာပြောတော့တာရှေ့ကိုအန်ဒီကနောက်ဘက်ကိုရောက်နေသူကရှေ့ဘက်ကနေထောက်တယ်အခုကဟိုကနောက်ဘက်ကတော့မွေးရဖို့ကြီးပြောတော့တာအန်ဒီကမျောနေချက်တွေအများရှိရပါတယ်အဲ့ဒီပါရီကနေငယ်တွေပဲဟောင်းသူကမှနှုတ်တွေကိုင်းနေလောက်အောင်မယ်ဟိုအမဲကောင်ဆိုလို့ရှိရင်စီပင်ကိုစီပင်ကိုပို့အောင်ပို့လို့ပို့အောင်အများကြီးစီပင်လာတာရှိရလေအကြီးကောင်ကလည်းစာမွေးချေနေတယ်ဒီဒီစီလေတက်ကတူတာ
ပြီးခဲ့တဲ့ရက်တွေအတွင်းစစ်ကောင်စီရဲ့လူငယ်တပ်သားအကွင်းနဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတော်အကျဉ်းဆောင်တွေကနေလွတ်လာသူအယောက် 2,500 ကျော်ရှိပါတယ်။ဒီစီးရင်တွေဟာအင်ဂါနဲ့ဗုဒ္ဓဦးနေထုတ်သတင်းစာတွေကစီးရင်တွေပေါင်းခဲ့တာဖြစ်ပါတယ်။သတင်းကျုပ်ကလလူငယ်တပ်သားအကွင်းနဲ့စစ်ကောင်စီကအကျဉ်းသားတွေပြန်လွတ်ပေးနေပြီမဲ့ပြန်လွတ်လာပြီးမှတခြားပုံမှန်တွေကြောင့်ပြန်လည်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မိထီလာမှာပြန်လွတ်ပေးပြီးမှပြန်ထိမ့်သိမ်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ကြော်ကြားသူတွေကဆိုအဆိုတော်သူဖြစ်တဲ့ဤသူဟာလည်းအင်းစိန်ထောင်ကနေအင်္ဂါနေ့ညကလွတ်လာပြီးမဲ့သူ့ကိုဗုဒ္ဓဘုန်းကြီးမှာပြန်ဖမ်းသွားတယ်လို့မိသားစုဝင်တွေကသိရပါဗျ။ပ ြန်လည်ပြီးလူကိုလွတ်ပေးလိုက်ပေမဲ့စိတ်မလွတ်မလပ်တဲ့အဖြစ်တွေခံစားနေရသူတွေလည်းရှိနေပါတယ်။လက်ရှိချိန်ထိစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအာဏာသိမ်းမှုစတင်လို့ဖမ်းဆီးခဲ့သူတွေကိုလူငင်းတက်တာခွင့်ပြုတဲ့နေရာမှာတော့ NLD ဗဟိုအလုံးမှုဆောင်တူဖြစ်တဲ့မုံရွာအောင်ရှင်ကလွဲလို့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေ၊ကျောင်းသားခေါင်းဆောင်တွေတော့မပါကြသေးပါဘူးခင်ဗျာ။
ကိုရဲမုံမရှင်အခုတော့ဖန်းစီခံရပြီးတော့တခါပြန်ပြီးတော့ဒီလွတ်လိုက်ပြီးတော့ပေါ့နော်ပြန်ပြီးဖန်းစီခံနေရတဲ့မိတိလာအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ဒီမိတိလာအချင်းထောင်ကနေလွတ်ပြီးတော့ရဲစခန်းမှာထပ်ပြီးအဖမ်းခံရသူပေါင်း17ယောက်ထဲက4ယောက်ကိုတော့အောက်တိုဘာ19ရက်မှာပြန်ပြီးလွတ်ပေးခဲ့ပါတယ်ပြန်ပြီးတော့လွတ်လာပြီမဲ့စိတ်မလုံးမကျုံတွင်နဲ့နေထိုင်နေရတယ်လို့လည်းလွတ်မြောက်လာသူတွေက VOE ကိုပြောပါတယ်ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင
်မြန်မာအာဏာသိမ်းစစ်ကောင်စီကနိုင်ငံရေးအကျဉ်းသား1300ကျော်နဲ့တရားစွဲဆိုခံနိုင်ရတဲ့လူ4000ကျော်ကိုအောက်တိုဘာလ18ရက်နေ့မှာကန့်သတ်ချက်တွေနဲ့ပြန်လွှတ်ပေးခဲ့ပြီးပြန်လွှတ်လာတဲ့နေ့မှာပဲပြန်ပြီးအပန်းခံနိုင်ရသူတွေလည်းရှိတာပါမိတိလာကျေးထောင်ကနေ38ယောက်ပြန်လွှတ်တဲ့အထက်က7ယောက်ကိုပြန်ပြီးဖမ်းဆီးထားပါတယ်အဲ့ဒီထဲက4ဦးကိုရဲစခန်းကနေပြန်လွှတ်ပေးခဲ့ကြောင်း4ဦးတည်းကပြန်လည်လွတ်မြောက်လာသူတဦးက VOA ကိုပြောပါတယ
်ဝီမျိုးအောင်ရဲ့နောက်ပြီးတော့နေလင်းအောင်ပြီးတော့ထုံးအောင်ကျော်စောနန်နဲ့ကျွန်တော်တို့17ယောက်ထဲမှာ4ယောက်လွတ်တယ်ဆိုတော့ဟိုကကျမှာပေါ့9ယောက်ကျမှာပေါ့ကျွန်တော်တို့ဒီ38ယောက်က38ယောက်မှာကျွန်တော်တို့17ယောက်ကိုဆန်ခဲ့ရပါတော့အကျန်တဲ့နေတွေကတော့17ယောက်နဲ့ညနေပိုင်းမှာလွတ်သွားတာလေကျွန်တော်တို့အဲ့ဒီ17ယောက်ကိုအမှတ်တိတ်ကိုပေါ်သွားတယ်အပြင်မှာအခုကျွန်တော်တို့လွန်နေတဲ့ဆက်တင်နေတာ9လကျော်သွားပြီကြာသွားပြီးတော့ဒရင်တွေကလည်းဝေးနေတာလေအခုအပြင်မှာကြားနေရတာဒီလိုသူကပြန်လွတ်ပေးတယ်ပြီးတော့အိမ်ကိုပြန်လာဖမ်းတယ်ဆိုတော့ကျွန်တော်တို့ကအိမ်မှာနေနေရတာကြောမလို့မပြန်ဘူ
းဘာကြောင့်ပြန်လွတ်ပေးတယ်လဲဆိုတာကိုမေးကြည့်တဲ့အခါမှာတော့သူကအခုလိုပြောပြပါတယ
်အဲ့ဒါတော့ကျွန်တော်လည်းမသိဘူးကြာထူးတော့လေကျွန်တော်တို့အဲ့လိုမျိုးအစောပိုင်းမှာသူတို့စားဖတ်ရောင်းလာခေါ်မယ်သူတို့ပြောနေတာလာခေါ်မယ်ဆိုတော့ကျွန်တော်လည်းဒီလိုမျိုးပေါ့နော်တခြားလူတွေတော့ဒီကလို50ညနဲ့ကတ်လိုက်တယ်ကျွန်တော်တို့ရောမကတ်ဘူးကျွန်တော်တို့သူတို့အမှုနောက်မှုဆွဲဖို့အတွက်တက်တယ်မရှိလို့စစ်ကြောကြီးပြန်ဝင်ပြောနေဆွဲမလာပေါ့နော်အဲ့လိုမျိုးပဲတွေးကြည့်တာနောက်ပြီးတော့မှကျွန်တော်တို့အဲ့လိုမျိုးလွတ်ပေးရဖို့ဒါသူတို့ကသူတို့တက်ရှင်နေမှုတက်ပါလေကျွန်တော်တို့900နဲ့ဆွဲရသွားတယ်ကျွန်တော်ညောင်းမှာကျွန်တော်တို့ညီညွတ်တော့ဆန္ဒပြမှာပဲကျွန်တော်တို့မှဒုတိယဆောင်တော့မပါပဲဘူးဒါတို့900နဲ့ဆွဲကြရပဲလေ
ပုံမှန်50ညဆိုတာကတော့အကျန်းဖက်မှုတိုက်ခိုက်ဥပဒေဖြစ်ပါတယ်။အခုဆိုရင်မိတိလာအချင်းထောင်ထဲမှာတော့905ကကြီးအပြင်နောက်ထပ်ပုံမှတ်တွေတက်ထားတဲ့အတွက်မလွတ်မြောက်သေးသူတွေရှိနေသေးတယ်လို့လည်းဆိုပါတယ်
။ဝန်းဝင်းကကုမိုးဝင်းရယ်နောက်ပြီးတော့ဦးဝင်းအောင်ရယ်ကျွန်တော်မိတ္တာဆိုရင်ကုကျော်ပေါ့နော်။၃ယောက်ပေါ့။အကြာတွေကတော့အဲ့ဒီ၃ယောက်ပြန်ခဲ့ရတယ်။အစိုးရတွေကတော့ဘယ်သူတွေလွတ်လဲတော့မလွတ်ဘူးကြတော့ကျွန်တော်လည်းမသိဘူး။
ပုံမှန်905ကကြီးနဲ့တရားစွဲဆိုခံရသူတွေဟာထောင်ဒဏ်တစ်နှစ်အမိန့်ချမှတ်ခံရပြီးတဲ့နောက်နောက်ထပ်2နှစ်ထပ်တိုးပါ3နှစ်ထိထောင်ချခံရတယ်လို့လည်းဆိုပါတယ်အခုလွတ်မြောက်လာသူတွေဟာနောက်တစ်ချိန်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကျန်ရှိနေတဲ့ပြစ်ဒဏ်တို့နဲ့ပေါင်းပြီးချခံရမယ်ဆိုတဲ့ကတ်သတ်ချက်တွေနဲ့လူငင်းချတာပဲပြုခဲ့ကြအောင်စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်အခုလိုမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေအပါအဝင်ထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးနေပေမဲ့လုံလောက်မှုမရှိသေးတာကြောင့်နိုင်ငံတကာကနေပြီးတော့တွန်းအားပေးဖို့ဒီလူခွင့်ရေးစောင့်ကြည့်ဖွဲ့ကြီးတစ်ခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်ဆက်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့နဲ့ထိရောက်တဲ့အပြောင်းလဲတွေဖြစ်လာဖို့ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတွေဒီထက်မကပိုပြီးဖိအားပေးဖို့လိုအပ်နေကြောင်း HRW အာရှရေးရာမူဝါဒညွှန်ကြားရေးမှူး John Sipton က VOA ကိုပြောပါတယ် Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
် The facts are not clear yet.
We don't know. ကိုစားပြုအချက်ပြတာမျိုးလည်းမဟုတ်ပါဘူးဒီလူတွေကိုအရင်ကတည်းကဖမ်းဆီးဖို့မသင့်ပါဘူးသူတို့ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကလည်းမဖြစ်သင့်ပါဘူး
So what do you think that kind of situation
ASEAN TTCWE ပွဲအတွက်မြန်မာကိုဖိတ်ကြားမှာမဟုတ်ဘူးလို့ကြေညာချက်ထွက်လာပြီးတဲ့နောက်ရပိုင်းအတွင်းမှာစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်တာနောက်ပြီးခုဆိုရင်လည်း G7 နဲ့ ASEAN ဝန်ကြီးတွေဆွေးနွေးပွဲအတွက်မြန်မာကိုဖိတ်ကြားဖို့မရှိဘူးဆိုတော့ဒီတိတ်အစိုးရရဲ့ကြေညာချက်ထွက်လာတာစတဲ့အခြေအနေတွေကိုရောဘယ်လိုသုံးသပ်လဲရှင်
Well, it shows that pressure is working, but it's not enough.
ကျွန်တော်တို့ကြည့်ရင် PR ပေးမှုဟာအလုပ်ဖြစ်နေတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့လည်းလုံလောက်မှုမရှိသေးပါဘူး။အကျဉ်းသားတွေကိုလွှတ်ပေးတယ်ဆိုတာမျိုးပဲရပါတယ်။ဒီတက်မက PR ပေးမှုတွေလိုအပ်နေပါတယ်။ဒါကြောင့်စိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ပိုပြီး PR တွေပေးဖို့စစ်ကောင်းဆောင်တွေအပေါ်ပိုပြီးတန်ခတ်ပေးဆို့မှုတွေချမှတ်ဖို့သူတို့ရဲ့နိုင်ငံသားဝင်ငွေလမ်းကြောင်းကိုဖြတ်တောက်ဖို့ဒီဘက်မှာရှိနေတဲ့ဗန်ဒီမှာအနှံထားတဲ့သူတို့ရဲ့ဒေါ်လာနဲ့ယူရိုငွေတွေကိုပိတ်ဆို့ဖို့လိုတယ်လို့ကျွန်တော်တို့အကြံပြုချင်ပါတယ်။တကယ်လို့ဒီလိုကြီးမားတဲ့ PR ပေးမှုတွေလုပ်မယ်ဆိုရင်အကျဉ်းသားတွေလွတ်ပေးတဲ့အဆင့်ထက်မကပိုပြီးရဖို့ရှိပါလိမ့်မယ်။စစ်ကောင်းဆောင်တွေဘက်ကဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်သူတို့ရဲ့အပြုအမူတွေကိုတကယ်ပြောင်းလဲလာတယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါပေမဲ့အမှားမလုံမိဖို့တော့လိုပါတယ်။သူတို့ဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးတယ်ဆိုတာကြိုဆိုရပါမယ်စစ်ကောင်စီဘက်ကအဓိကပြောင်းလဲလာတာမဟုတ်ပဲဖိအားတွေကိုတုံ့ပြန်ဖို့တကူကူလုပ်ရမယ်ဆိုပြီးလှုပ်ဆောင်နေတာမျိုးပဲဖြစ်ပါတယ
် How about the United Nations
အဲ့ဒါဆိုရင်အခုကုလသမဂ္ဂဘက်ကမြန်မာနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်လာနိုင်မယ်လို့ရောထင်လားရှင်အခုလာမယ့်တောက်ကြနေမှာဆိုလို့ရှိရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာကိုလည်းတင်ပြဖို့ရှိနေပါတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
် The United Nations Security Council has very much failed to
ကုလသမဂ္ဂလူညွန့်ရေးကောင်စီဘက်ကအေးအေးယူလှုပ်ဆောင်ဖို့အများကြီးပြက်ကွက်ခဲ့ပါတယ်အကြံတဲတွေကိုဖြည့်ဆည်းဖို့ပြက်ကွက်ခဲ့တယ်လူနည်းစုတိုင်းရင်းသားတွေအပါအဝင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေလုံးခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံကနေလူတသန်းဒီပါအစုလိုက်ပြုံလိုက်ထွက်ပြေးရမှုအပေါ်တုတ်ပြန်ရေးယူဆောင်ရွက်ဖို့စတာတွေပြက်ကွက်ခဲ့ပါတယ်။ဒါကြောင့်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာစိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ဖိအားပေးလှုပ်ဆောင်ဖို့အလွန်ကိုအရေးကြီးပါတယ်။လက်နက်ရောင်းဝယ်မှုကိုပိတ်ဆို့ဖို့နဲ့စစ်ကောင်စီအနေနဲ့အပြောင်းလဲတွေဖြစ်အောင်မလုပ်ဘူးဆိုရင်မဟာမိတ်မရှိတဲ့အပေကံလုံးဝအထူးကြံနိုင်ငံဖြစ်သွားလိမ့်မယ်ဆိုတာမျိုးပြင်းပြင်းထန်ထန်တတိပေးရမှာဖြစ်ပါတယ
် HRW အာရှရေးရာမူဝါဒဒီညွှန်ကြားရေးမှူး John Sifton က VOE ကိုပြောသွားတာပါအခုလိုဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာဖက်စီခံရသူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုကုလသမဂ္ဂဘက်ကလည်းအနီးကပ်စောင့်ကြည့်နေကြောင်းတင်းနယ်လာနေကကုလသမဂ္ဂအတွင်းမှုချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ရှင်မြန်မာစစ်ကောင်စီကို G7 ဒီကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးတက်ခွင့်မပြုဖို့အိရှင်ဗြိတိန်ကဆုံးဖြတ်လိုက်တာဟာမြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်ကြပါတယ်။ဒီဇင်ဘာလမှာလုပ်မဲ့ G7 အာဆီယံနိုင်ငံသားရေးဝန်ကြီးစည်းဝေးပွဲမှာမြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံသားရေးဝန်ကြီးကဗြိတိန်လူလွတ်တော်မှာမနေ့ကပြောခဲ့တာပါ။ကိုဝင်းမင်းကအသေးစိတ်ကိုဆက်ပြီးတင်ပြမှာပါရှင်
။ဟုတ်ကဲ့အခုလိုဂျီတေရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ်Mark Farmer ကအခုလိုဆက်ရှင်းပြပါတယ
်။ We are really pleased that the British government has made this
မဆူတက်ကို G7 နဲ့ ASEAN စီဝေးမဖိတ်ဖို့ဘရစ်ရှ်အစိုးရကဆုံးဖြတ်လိုက်လို့တကယ်ကိုကျေနပ်အားရမိပါတယ် G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးခြံနိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလုပ်ကိုထင်ရှားကြော်ကြားအရေးပါတဲ့အဖွဲ့ယူပါအဲဒီတော့မြန်မာစစ်တပ်ကိုတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်စစ်ဝါယူကိုဖြစ်သွားမှာဒါကြောင့်မလို့လေသူတို့ကိုမဖိတ်ဖို့ဘရစ်ရှ်အစိုးရကိုကျွန်တော်တို့တွန်းအားပေးခဲ့တာပါနောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကို ASEAN ကလည်းလက်ခံပါတယ
်အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှလဲဥဟန်ကြောင့်ဝေကအခုလိုရှင်းပြပါတယ
် The UK အနေနဲ့မဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကပြချင်လို့မဖိတ်တာဖြစ်လိုက်မယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့ သူတို့ကဆက်ထားမှာပဲလို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုရင်တနင်္ဂနွေနဲ့တနင်္ဂနွေဒီဆက်တွေ့ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတာတော့အဲ့ဒီအလဲထားမရှိကြဘူး။သူတို့ကနိုင်ငံကိုပဲအတိမပြုတယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမပြုနေတယ်။အဲ့ဒီတော့
It's another blow for the military coming just after.
Now, ASEAN ga le Myanmar Sikaw Saung Bujong Muji Myan Online ko thet pi pwe ma phit phu song phyat pi le ma naw that thu ne chat lu phit daw ba le. Myanmar sit tae ye tiaw wan mu taw su ye paw ma sya na tain pi shit la jaw cha ma nangai da ga ni ne po pyo pyin chan ne phia pi mu sa lou la da ko naw so myan a ra ba. Myanmar sit tae ga tiaw wan asu ya phit yi taw su ni ye chi ma ASEAN ne G7 no ga lat ma khan nai mu su ra ko tin ni tin nyut the ko pya lai da ba.
Tin nya ma
ညီမဆက်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မိရမအူးဟန်ညာဝေကအခုလိုတုံ့သက်ပြပါတယ်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးဒါပေမဲ့တတ်မတော်အတွက်ကတော့သူ့အတွက်ကတော့အရှက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စက်ကောင်စီအနေနဲ့ကတော့ ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲအဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူကဒီနိုင်ငံတကာPRလေလာမယ်ဆိုသူတို့မကြိုက်ပင်မဲ့သူတို့ကPRကသူတို့ပုံမှာ
There won't be any short-term economic impact.
စီးပွားရေးအရာရည်တူမှာတော့တက်ရောက်မှုသိမ့်မရှိနိုင်ပါဘူး။ဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7နဲ့အာဆီယံကြားမှာစီးပွားရေးပူးပေါင်းဆွေးနွေးမှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးရတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့သတင်းပါ။ဘာလို့လဲဆိုတော့အခုလိုမှားရုံးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကမြန်မာပြည်သူတွေကိုအက
apian le phet de nya ma tu ro ga le chu ko sile ko cambodia ga tet la le so yin tu atwa po bi ma ni ta ma la so a la sin za tha chin sin za ga chi lai me lo chan sin za mi cambodia so tu ro ne ne po sait cha ma la lo a lo myo sin za mi de ma jang le so cambodia ga le democracy do lu khun ye do ko dai a di law ga yu ma sai bu
ta kae ro
ဒီမှာစစ်ကောင်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာဖြစ်ပါဖြစ်ရတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ။ဒီလိုအမေရိကန်တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ လိုင်းတော်မီတာတော့ဖြင့်ကျမတို့ဗီဒီယိုညမှာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့
ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ youtube.com/voabemis channel ဖြစ်ပါတယ်။စလုံးပေါင်းက voabemis လို့ရိုက်ထည့်လိုက်ရင်ကျမတို့စာမျက်နှာကိုရောက်ပြီဆိုရင် voabemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ twitter မှာဆိုရင်တော့twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/
VOAPURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American အသံရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒီနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းအတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာလက်ရှိအကျက်တဲနဲ့တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကိုနားဆင်ရဖို့ရှိတယ်လို့အဲ့ဒီနောက်မှာတော့
ဒီနေ့ထိုးနိုင်ရတဲ့ကာကွယ်ဆေးအယူအဆလိုက်သူ့မှာသတ်မှတ်ထားတဲ့အချိန်ရှိပါအဲ့ဒီအချိန်ကိုအပြည့်လောလောဆယ်ထိုးဖို့လိုပါ
ဒါကတော့ဒီကိုဗစ်ကာကွယ်ဆေးထိုးနှံရတဲ့ဒီရလက်နဲ့ပတ်သက်လို့ဒေါက်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ရေကြီးတာ၊မိုးခေါင်ရေရှားတာစတဲ့ဘေးဆိုးတွေတစတစတိုးလာတာကိုလူသန်းပေါင်းများစွာရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းကြိုတင်ခန့်မှန်းသတိပေးတာတွေလုံလောက်မှုရှိတယ်လို့ရာသီဥတုထိမ့်သိမ့်ရေကျိုးပတ်မှုတွေအတွက်လည်းငွေကြေးလုံလောက်မှုလည်းမရှိဘူးလို့ကမ္ဘာမိုးလေဝသအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးတိုက်ထွန်းထားတဲ့အကြောင်းကိုညံဝင်းအောင်ကတင်ပြမှာပါရှင
်။ရာသီဥတုပြောင်းလဲမှုကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရေကြီးတဲ့တံကိုပိုပြီးရင်ဆိုင်လာရတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကထုတ်ပြန်တဲ့အစီရင်ခံစာကိုကိုးကားပြီး WMO ရဲ့အတွင်းရေးမှူးချုပ်ပါမောက်ခ ပက်ထရီ တာရက်ကအော်တိုဘာဒုတိယပတ်ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ There has been a dramatic increase in the flooding events during the past
လွန်ခဲ့တဲ့အနှစ်20အတွင်းရေကြီးရေလွှမ်းမိုးတဲ့ဖြစ်ရပ်တွေတိတိသာသာတိုးလာပါတယ်။အရင်ကတည်းက134ရာခိုင်နှုန်းပိုတိုးလာတဲ့သဘောပါ။ကမ္ဘာကြီး1ဒီဂရီပိုပြီးပူနွေးလာတိုင်းလေထုထဲမှာဆိုတိုင်းစာကပိုတိုးလာပါတယ်။အခုဆိုရင်ကမ္ဘာကြီးအရင်တည်းပိုပူနွေးလာတာကြောင့်ဆိုတိုင်းစာကလည်း900ခိုင်နှုန်းတိုးလာပြီးအဲဒီကတဆင်ရေလွှမ်းမိုးတဲ့အဖြစ်တွေအထိပေါ်ပေါက်လာပါတယ
်ရေလွှမ်းမိုးမှုကြောင့်လူသေဆုံးတာစီးပွားရေးလုပ်ငန်းပျက်စီးဆုံးရှုံးတာအများစုကအာရှတိုက်ထဲမှာပါအဲဒီဒေသမှာမြေကြီးမဲ့အန္တရာယ်ကိုကြိုတင်သတိပေးဖို့အထူးလိုအပ်တယ်လို့ဆိုပါတယ်ကမ္ဘာကြီးပုံနှင်းမှုကြောင့်ဘိုးကောင်ရေရှားမှုပြဿနာပိုတိုးလာပြီးဒီတန်ကိုအာဖရိကတိုက်မှာအခံရဆုံးဖြစ်တယ်လို့ပမောက္ခဒါရက်ကဆိုပါတယ်
An enduration of drought events we have seen about 30% increase
လွန်ခဲ့တဲ့အနှစ်20ကိုပြန်ကြည့်ရင်မိုးကောင်ရေရှားမှုက30ရာခိုင်နှုန်းပိုတိုးလာပါတယ်အထူးသဖြင့်မိုးကောင်ရဲ့ပြဿနာကိုအခံရဆုံးဖြစ်တဲ့အာဖရိကတိုက်မှာဒီဖြစ်ရပ်ကိုလေ့လာမှုအားနည်းသလိုကြိုတင်သတိပေးမဲ့ဝန်ဆောင်မှုအပိုင်းမှာလည်းအတော်အားနည်းတာမျိုးလည်းဖြစ်နိုင်ပါတယ်တစ်ဖက်မှာအာဖရိကတိုက်ထဲလူဦးရေတိုးပွားမှုများလာတာကပိုပြီးအခက်ကြုံစေပါတယ်
WMO ရဲ့2021ခုနှစ်အစီရင်ခံစာကရာသီဥတုဆိုင်ရာဝန်ဆောင်မှုလုပ်ငန်းအခြေအနေနဲ့ရေအကြောင်းကိုစမ်းစစ်ထားပြီးနိုင်ငံတကာအဖွဲ့အစည်းတွေ၊သိပ္ပံသုတေသနတက္ကသိုလ်တွေ၊ပြည်မျိုးရေးဆိုင်ရာအေဂျင်စီတွေပူးပေါင်းပြီးပြဿနာကိုဖြေရှင်းကြဖို့ရည်ရွယ်ထားတာပါ။အစီရင်ခံစာရဲ့အဓိကတိုက်တွန်းချက်ကရေအရင်းမြစ်စီမံခန့်ခွဲရာမှာအရင်တက်ပို့ပြီးပူးပေါင်းလှုပ်ဆောင်လာအောင်အမြန်ဆောင်ရွက်ကြဖို့စတာတွေပါဝင်ပါတယ်။လက်ရှိလူဦးရေတန်း 8,000 လီပါရှိတဲ့ကမ္ဘာမှာတောက်သုံးရင်အလုံလောက်မရရှိသူပမာဏဟာ2018တုန်းကတန်း 3,600 ရှိရာက2050ပြည့်နှစ်ရောက်ရင်တန်း 9,000 ကျော်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားကြောင်း WMO အတွင်းရေးမှူးချုပ်ကရှင်းပြပါတယ
် According to our sister organization FAO there has been already 2 billion
ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အဆိုအရကမ္ဘာလူဦးရေရဲ့၄ဘုံတစ်ဘုံဟာတောက်ရေကိုရောစိုက်ပျိုးရေးအတွက်ရေကိုပါမရရှိတာကြောင့်ဒုက္ခနဲ့ရင်ဆိုင်နေကြရပါတယ် UNEP အဖွဲ့အစိုးရနိုင်ငံတချို့ဟာရေအရင်းအမြစ်ကိုစီမံခန့်ခွဲမှုမှာအကန့်အသတ်တွေကြုံတွေ့နေရပြီးနိုင်ငံပေါင်း108နိုင်ငံဟာရေအရင်းအမြစ်ကိုရေရှည်သုံးစွဲနိုင်မဲ့စီမံခန့်ခွဲမှုမျိုးမလုပ်နိုင်သေးပါဘူး
ကမ္ဘာမိုးလေဝသ WMO အဖွဲ့ဝင်နိုင်ငံတွေရဲ့60ရာခိုင်နှုန်းမှာရေနဲ့ပတ်သက်လို့စီမံခန့်ခွဲတဲ့ဌာနတည်ထောင်မရှိသေးပါဘူး။ဒါကစိန်ခေါ်မှုဖြစ်သလိုရာသီဥတုထိန်းကြီးရေမှလည်းပြဿနာဖြစ်စေပါတယ်။သမုဒ္ဒရာအတွင်းကျုံမျောရေခဲတောင်တွေပြိုပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာလေထုထဲကာဗွန်ဒိုင်အောက်ဆိုက်မြင့်မားနေစေဖြစ်တာကဒါမဲ့ဆယ်စုနှစ်တွေအတွင်းဆိုးဝါးတဲ့ရာသီဥတုလမ်းကြောင်းကို ရင်ဆိုင်ရလေအောင်မယ်လို့ဆိုပါတယ်ဒါကြောင့်အထူးသဖြင့်ပုံပြမှုအနည်းဆုံးတိုင်းပြည်တွေမှာကြိုတင်သတိပေးစနစ်ပိုအားကောင်းလာအောင်တည်ထောင်ပေးတာမျိုးမိုးလေဝသလမ်းကြောင်းကိုလေ့လာတဲ့စနစ်ထားရှိပေးတာမျိုးကရာသီဥတုဖောက်ပြန်မှုကြောင့်ကြုံလာရမယ့်ဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ပမောက်ခပက်ထရီတာရက်စ်ကသတိပေးလိုက်ပါတယ်ခင်ဗျာ
ကိုညာဝေးရပါရှင်အခုဆက်လက်ပြီးတော့ဥကြဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြမနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲသူတို့ရဲ့ပူပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဥကြဆန္ဒတို့ဆွေးနွေးသုံးသက်ချက်ကိုပြန်ပြီးတော့ထုတ်လွှင့်မှာပါရှင်
ကောင်းဆုံးမိနေတာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆေးရနာကျင်းစနစ်ဆန့်ကျင်တဲ့ဥက္ကမှုတွေမှာတိုင်းရင်းသားရဲ့ပေါင်းနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွဲနေရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့ဥက္ကမှုနဲ့ပတ်သက်တဲ့သူရဲ့သဘောထားသူရဲ့ပေါင်းမှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့70နှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့70နှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငင်းငယ်ကြီးကိစ္စဖြစ်တာပေါ့နော်ငင်းငယ်ဆွေးနွေးပွဲအဲ့တော့အရသာအစိုးရရေဒီကောက်ပွဲတက်လာအရသာအစိုးရရေတက်တယ်နော် EU ရေပေါင်းစုံတဲ့ဒီငင်းငယ်ဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်အဲ့တော့2021ဒီဖေဖော်ဝါရီတနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းသားလက်နက်ကိုင်တွေပူလာတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲငင်းလုံငန်းစင်းရနေပြီးတော့ဒီလက်နက်ကိုင်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းသားလက်နက်ကိုင်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တော်ကလက်နက်ကိုင်တပ်တွေရှိတယ်အဲဒီအစိုးရဆုံးတမလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်လည်းညီငယ်ကြီးလုပ်ငန်းရှင်ပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသဒီတပ်ကိုဒီဆော့ရတစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်။ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်ပြည်အခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနေဖို့တော့စူးစမ်းနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းပြပဲအခွင့်အာဏာရှင်တဲ့ကာလပဲဆိုပြီးတော့ဆောင်ပြင်းနေကြသလား။အဲ့လိုဆိုရင်သူတို့တော့ဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါသေးဒီချင်းကအ
ဲ့သူတို့အခွင့်အခါကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုံနိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားဟိုကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲ့ဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
သူတို့စစ်တောင်းစီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြည့်နေရတာလားသူတို့မဟုတ်ဒီအခြေအနေကိုသူတို့လက်ခံလာနိုင်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိလို့မျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်တာလက်နဲ့ကန်ကြီးမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါတို့မိုင်းလာတို့ဒေသတွေကဒီနေ့အခြေအနေမှာဘာမှဘာလို့လှုပ်လဲမလှုပ်မလှုပ်ဘူးဆိုတာကတော့သူကနောက်အတနောက်ဖက်ကိကိုဥသိသိအစိုးရခဲ့ပေါ့အခုနာဆန်ကစကောင်စီအန်ဒီအနာယူရခဲ့ကောသူပြတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကင်ကြီးဖို့ကတော့သူ့နယ်မြေသူ့ငွေကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့သူပြတစ်ခုကြတော့အဲ့ဒီငယ်ဒီမှာရှိရဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီကျင်းတန်လှူရှားကြတယ်အဲ့ဒီလူစနာပြဝဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခုကင်းယူဆိုလို့ရှိရင်လည်းဒီကင်းပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်တုံးကတော့တော်တော်လေးထူးခြားလာပေါ့နော်အဲ့တော့ကင်းပြည်နယ်ကတော့ကင်းယူရှိပြီးသားဆိုတော့တိတ်မထူးခြားဘူးဆိုရင်ကြားနဲ့ချင်းကတော့တော်လေးထူးခြားတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့70နှစ်အတွင်းဆိုလို့ရှိရင်တော့70နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့မြဲပါတော့ နော်မရှိတော့နေပါနေပြီးလည်းငယ်တိုင်ဝဲဖြစ်လာတဲ့ခါကျတော့အထူးခြားဖြစ်စဉ်ကိုပြောပါမယ်အဲနောက်တချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲတော့တန်သာလည်းငယ်ဖွဲ့စည်းကတော့ကျွန်တော်ထင်တယ်တဖွဲ့ချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်သားကောင်စီအနေနဲ့ကတော့တန်သာလက်နက်ကိုင်တွေအကြီးကြီးအေးတန်သာလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့ခွင့်လန်းသူပေးဖို့ရတော့အစင်းသိရှိနေနိုင်မယ်လို့ထင်ပါတယ
်စစ်ကောင်စီအနေနဲ့တိုင်းသားတွေလူကျင်တဲ့အခွင့်အလမ်းတချို့ကိုပေးဖို့အစင်းသိရှိနေတယ်လို့ယူဆတယ်နေပေါ့
လုံးဝတည်းဒီစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကိုင်ဖွဲ့တွေတန်သာလက်နက်ကိုင်ဖွဲ့တွေနဲ့စစ်ဆုံးဆွေးနွေးဖို့တော့ကျွန်တော်သူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေယူရက်တူတက်ွယ်ရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲ office day ဝင်အခွင့်အလမ်းမဟုတ်တော့အေရဲ့လုပ်ပိုင်ခွင့်ကတော်တော်များများခိုင်မရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူဒီမှမှထိထုတ်နေအောင်စူးစမ်းတယ်ဆိုရက်စောစောတက်တည်လည်းရှိတာပေါ့ဒါပေမဲ့ဘာဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတယ်အချိန်ကာလလို့တော့ပြောပါမယ်ဟုတ
်ကဲ့ဆိုတော့တစ်ခါမှကြည့်မယ်ဆိုရင်MUG နဲ့ CRPH ကလည်းပဲတိုင်းရင်းသားတွေကို stress ဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်။အဲ့ဒါကောတိုင်းရင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်ပါသလဲ။သူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ MUG နဲ့ CRPH ဘက်မှပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
။လောတဲ့ MUG နဲ့ PDF ကတော့ကျွန်တော်ပြောတဲ့ MUG နဲ့ကတော့စဖွဲ့ကစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာ။နော်အရင်တော့ကတော့ဒေါက်တာဆင်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနေကနေသွားရှိမလားဆိုတာကိုတို့ရဲ့အဲလုံနေဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းသားတွေတိုင်းသားပါတီနဲ့ဆက်ဆံကြီးမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးကြာအဲ့ဒါကိုပြောင်းပြန်လာပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ်
ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရေးအင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြတယ်ဆိုဒီတိုက်ပွဲအလုံးကိုထွန်းချင်ကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကိုင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ဤသူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောရမလဲဆရာအဲ့
လောလောဆယ်ကတော့လက်န
က်ကိုင်တိုက်မယ်ဆို
အယူဆတော့လွှမ်းနေရဗျာကျွန်တော်တို့အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်းကြစီလို့ဥပဒေရင်းကောက်မှုဥပွဲဝင်ကြီးလို့အတော်လွှမ်းတဲ့ယူဆဖြစ်ပါတယ်အားလုံးကတကြီးလမ်းကြောင်းကိုပဲယုံကြည်ကြတယ်အဲဒီတော့ကဒါတမရကိုလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲဒီမှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့တွန်းနေတယ်တွန်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတဲ့ဘူးဘူးတွေမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပုံပြီးတော့မြင်သာလိမ့်မယ်ထင်ပါတယ်ဆိုတော့တ
စ်ခုပြောရစီအရဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါ်ဆန်းစုကြည်ဟာဘုံဆောင်ပြောင်းနေတဲ့သူဒီအကျံဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုဒီလူရဲ့ဆင်းရဲကြောင်းနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကြိုင်ဘက်ကိုဥပဒေလာတော့အဲ့ဒီလမ်းကဆွေဖြီသွားပြီလို့များပြောကြမှာပြောရမှာဆင
်းလောလောဆယ်ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်များဖြစ်သွားပြီဆိုတော့လည်းနိုင်ငံတော်လိုင်းယူဒေါ်ဆန်းစုကြီးစန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရဲ့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါ်ဆန်းစုကြီးလက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါ်ဆန်းစုကြီးကလောလောဆယ်မှာအကျဉ်းချခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့မှန်ဘာဖြစ်မလဲဆိုတော့မျိုးကတော့တော်များထုတ်ကြတယ်ဗျာနော်တော်များထုတ်ကြတဲ့ခါကျတော့ဒီရက်ကတောင်းကြရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ခက်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြခက်တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုရက်ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြသွားနိုင်သလားဒုတိယမဟုတ်ရေးရှိတိုက်ပွဲတည်းရဖြစ်သွားနိုင်သလားဆိုတာ see la la wouldn't come on beyond.
The lonely chin in Maro Munajo, Pierre sending them to Roman and Luria, the letter night time after me as well, all that one day. Sit up to me with your loose interest about the land also twenty day. He do a 20 year, Patti de Cataro. He let a guy from the movie, that came movie, during that came movie, he let that came movie. ဒီတိုင်းလာဒီလာတက်ခဲမှုတွေကတော့အရှိန်ဟိုမြင့်နေမှာပဲဗျ။နော်။အရှိန်ဟိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်နည်းနည်းသုံးနည်းလောက်ဒီကြက်တဲဟိုကျွန်တော်တို့ဟိုဖျက်အလိမ်မယ်လို့ထင်ပါတယ်။အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာယူဆအနှမျိုးတော့ရှိရပြ။တစ်ခုကလက်နက်ကင်ကြိုက်အင်အားတိဆောက်ပြီးတော့အင်အားပဲလန့်အင်အားညှိနေဖြစ်တဲ့အချိန်မှာသကားပြောပြီးကိုယ်ခွင့်ယူမယ်ဆိုရဲတကူ ှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင်ပရိခါကြတဲ့ဦးရှောင်းမိုးတော့ခက်လိမ့်မယ်ခင်ဗျာ
ကျောင်းစံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်မှာရှင်တိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမမောင်စိုးနဲ့ဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါအခုတော့လူလူနဲ့ကျမရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ကိုဗစ်ကာကွယ်ဆေးထိုးနှံခြင်းဟာအကျိုးကျေးဇူးအလွန်များတဲ့လှုပ်ဆောင်မှုတစ်ခုဖြစ်တာကြောင့်စိတ်ချရတဲ့အဖွဲ့အစည်းတွေကနေတဆင့်သတ်မှတ်ထားတဲ့အကျင့်ရေးပြည့်မီအောင်ထိုးနှံမယ်ဆိုရင်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာထိထိရောက်ရောက်ဆောင်ရွက်နိုင်တယ်လို့ဒီဒေါက်တာတန့်စောတင်ဆက်မဲ့လူလူနဲ့ကျမရေးအစီအစဉ်မှာကြည့်ရှုနားဆင်ရမှာပါရှင်
ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာကာကွယ်ဆေးထိုးနှံခြင်းဟာအလွန်အရေးပါတဲ့ကာကွယ်ရေးအနေနဲ့ကူဖြစ်ပါတယ်။ကာကွယ်ဆေးထိုးနှံတဲ့နေရာမှာလည်းထိုးနှံတဲ့ကာကွယ်ဆေးအမျိုးအစားပုံမူတည်ပြီးတတ်မှတ်ထားတဲ့အကျဉ်းကြီးပြည့်အောင်ထိုးနှံပေးဖို့လိုတယ်လို့ UNICEF မှအခုချိန် specialist တူဖြစ်သူဒေါက်တာနေမီတူကအခုလိုပြောပါတယ်
။ဒီမိထိုးနှံရတဲ့ကာကွယ်ဆေးအမျိုးအစားလိုက်သူ့မှာတတ်မှတ်ထားတဲ့အကျဉ်းရှိပါတယ်။အဲ့ဒီအကျဉ်းကိုအပြည့်လောလောဆယ်ထိုးဖို့လိုပါတယ်။အဲ့တော့ဟိုကကျွန်တော်တို့ညီမမြန်မာအခုထိုးကြတဲ့ကိုဗစ်ရှိကာကွယ်ဆေးဆိုပါစို့။အဲဒါကိုဗစ်ရှိကာကွယ်ဆေးဒီနှစ်ကျင်းအပြည့်ထိုးဖို့လိုပါတယ်။ဒါဆိုရင်သူ့တတ်မှတ်ထားတဲ့အချိန်လိုက်အချိန်ပြည့်ထိုးပြီးထိုးဖို့လိုပါတယ်။အဲတချို့နိုင်ငံတွေမှာတော့ကျွန်တော်တို့စပြီးတွေ့ပါတယ်။ဥပမာအမေရိကန်မှာပေါ့နော်ဒီ Pfizer vaccine ကကျွန်တော်တို့နောက်ထပ်တစ်ချိန်အဲဒီ booster နေနဲ့ထပ်ထိုးဖို့လိုတယ်ဆိုပြီးတော့သူတို့ထိုးနိုင်တာရှိပါတယ်။အဲ့တော့ဒီကာဝေးစင်းနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလည်းစဉ်ဆက်မပြတ်လုပ်နေကြပါတယ်။အဲ့တော့ဒီတွေးရှိလာတဲ့သုတေသနရလဒ်တွေနဲ့ဒီ recommendation ပေါ့အကြံပြုချက်တွေအားလည်းခြေနေတွေဒီဒီကျွန်တော်တို့ဟိုဒီကျန်းမာရေးပညာရှင်တွေကထုတ်ပြန်ပါလိမ့်မယ်အဲ့ကြလို့ရှိရင်တော့မူဝါဒအားလည်းပဲကြောင်းလာပါလိမ့်မယ်အဲ့မူဝါဒကြောင်းလာပြီဆိုတော့အဲ့ကြရင်တော့ကျွန်တော်ကကြောင်းလာတဲ့အကြောင်းလိုက်နာကြဖို့လိုပါတယ်လောလောဆယ်မှာတော့ကျွန်တော်တို့ဒီမြန်မာထိုးနေတဲ့ကာဝန်ကြီးတွေကနှစ်ကြိမ်ထိုးဖို့တတ်မှတ်ထားတယ်ဆိုရင်ကျွန်တော်နှစ်ကြိမ်ထိုးထားပြီးတော့ကျွန်တော်နှစ်ကြိမ်ပြည့်အောင်ထိုးထားဖို့လိုပါတယ်
ကိုဗစ်ကာဝယ်ဆေးထိုးနှံခြင်းဟာအကျိုးကျေးဇူးအလွန်များတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့ကျွမ်းကျင်တွေကအတိအပေးတိုက်တွန်းနေကြတာပါကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ရောဂါကူးစက်ခံရဖို့ရာခိုင်နှုန်းနေနေပြီးရောဂါကူးစက်ခံရမယ်ဆိုရင်လည်းနောက်ဆက်တွဲဆူကျိုးတွေရဲ့ပြင်းထန်မှုကိုရောကြစေတယ်လို့ဒေါက်တာနေမေတူကရှင်းပြပါတယ
်ဒီကမ္ဘာလုံးဆိုင်ရာကိုဗစ်နဲ့နီးကပ်ရောဂါကြီးကိုကျွန်တော်တို့နှိမ်နှင်းတိုက်ခိုက်တဲ့အခါမှာဒီကာဝယ်ဆေးတွေဟာအဓိကလက်နက်တစ်ခုဖြစ်တယ်ပါဝင်ပါတယ်ဒါကြောင့်မလို့ဒီလိုလိုအနေနဲ့ဒီကာဝယ်ဆေးကိုအခွင့်အရေးရာတော့မှာထူထားနေကြပါတယ်အဲပြီးရောလို့ရှိရင်အခြေပြည့်လည်းထူထားနေကြပါတယ်အဲနောက်တစ်ခုကတော့ဒီကာဝေးစီထူထားခြင်းအပြင်ဒီဗိုင်းရပicsရဲ့နောက်ထပ်ပြန့်ပွားမှုနောက်တစ်ခါဗိုင်းရပicsရဲ့အသွင်ပြောင်းမှုဒီဗိုင်းရပicsအသွင်ပြောင်းပြီးတော့လူဒီဗိုင်းရပicsရဲ့လူပေါ်မှာဒုက္ခပေးမှုလူတွေပေါ်မှာဒုက္ခပေးမှုဒါရီယာလည်းပဲကာဝေးစီထူထားမယ်ဆိုလို့ရှိရင်ရောသာမှုရောသာမှုဖြစ်ပါတယ်ဒါကြောင့်မလို့ကာဝေးစီထူထားခြင်းဒီမိမိကိုယ်လည်းကာဝေးနိုင်တယ်နောက်ထပ်ပြန့်ပွားပြီးတော့ကာဗိုင်းရပ်စ်ကနေပြီးတော့အသွင်ပြောင်းပြီးတော့လူတွေပေါ်မှာပိုဒုက္ခပေးနိုင်တဲ့စွမ်းအင်တွေလည်းရော့သွားအောင်ကောက်ရော့သွားအောင်အကျိုးပြုနိုင်ပါတယ
်။ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ရောဂါကူးစက်ခံရဖို့ရာခိုင်နှုန်းနည်းသွားစေတယ်ဆိုပေမဲ့ရောဂါကူးစက်ခံရဖို့အခွင့်အရေးရှိနေသေးတယ်ဆိုတာကိုတော့သတိပြုဖို့လိုပါတယ်။ကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အချိန်ရည်ပြည့်မီအောင်ထိုးနှံပေးဖို့လိုပြီးကာဝယ်ဆေးထိုးနှံပြီးတဲ့အခါမှာလည်းကာဝယ်နည်းလမ်းတွေကိုဆက်လက်လိုက်တာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာနေမီတို့ကပြောပါတယ်
။ကာဝယ်ဆေးအပြည့်အဝထိုးထားပေးမယ်လည်းပဲမိမိမှာတဆင့်ကိုဗစ်ဒီဗိုင်းရပ်စ်ကိုဒီဆက်လက်မကူးစက်နိုင်ဘူးဆိုဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 ရောဂါကာကွယ်နည်းလမ်းတွေဖြစ်တဲ့လက်ဆေးတာရောင်ကြောင်နဲ့ခက်ခေါက်ပါနေတာမျက်နှာနဲ့နှာခေါင်းစီး mask တက်တာဒါတွေကိုဆက်လက်ပြီးတော့ကျင့်သုံးပေးပါနောက်တစ်ခါကျွန်တော်တို့ကာကွယ်ဆေးရထက်လောင်းပြပြောရရင်ကာကွယ်ဆေးထ ထိုးဖို့အခွင့်အရေးရလာပြီဆိုတော့ကာဝေးဈေးကိုအချင်းကြီးထိုးပေးပါလားဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာကာဝေးဈေးထိုးနိုင်တဲ့အနေထိုးပြီးသားလူကြီးကလည်းတိတ်မများသေးပါဘူးကျွန်တော်တို့ကာဝေးဈေးကိုလူများထိုးထားနိုင်ရင်ဒီယောဂရဲ့နောက်ဆက်တွဲတွေထပ်ပြီးတော့ပြောင်းနိုင်တာတွေကိုကျွန်တော်တို့ကကာဝေးနိုင်မှာဖြစ်ပါတယ်အဲကြောင့်မလို့လူတိုင်းကာဝေးကိုဗစ် -19 ယောဂကာဝေးဈေးကိုရတဲ့ခွင့်ရကိုပြေဝသုံးပါအပြင်းပြင်းထိုးပါလို့ကျွန်တော်တိုက်တွန်းချင်ပါ
ကိုဗစ်ကာဝေးဈေးထိုးနိုင်တဲ့အခါမှာလေကာဝေးဈေးတွေကိုကိုချင်းမပြတ်အောင်တည်ယူပို့ဆောင်ထိမ့်သိမ်းထားနိုင်တဲ့စိတ်ချရတဲ့အခွင့်အရေးတွေကရရှိရဲ့ကာဝေးဈေးကိုသာထိုးနိုင်သင့်တယ်လို့ဒေါက်တာမင်းမီတို့ကအခုလိုကြံပေးပါဗျ
။ဒီနေရာမှာကျွန်တော်တစ်ခုဖြည့်ဆက်ပြောချင်ပါတယ်။အဲ့ဒါကတော့ဗာလဲဆိုတော့ကာဝေးဈေးတူလောင်းတဲ့ရေကက်တက်တာနော်။အဲ့တော့ကာဝေးဈေးတူလောင်းတဲ့ရေကက်တက်တာတွေကကျွန်တော်တို့အိမ်မှာသုံးတဲ့အိမ်သုံးရေကက်တက်တာနဲ့မတူပါဘူး။ကာဝေးဈေးအတွက်လိုအပ်တဲ့အပူချိန်ကိုတောက်လျှောက်ထိမ့်သိမ်းထားနိုင်တဲ့အာမခံချက်ရှိတဲ့ရေကက်တက်တာမျိုးလည်းဖြစ်ပါဖြစ်တယ်ပါ။အဲ့တော့အဲကျွန်တော်တို့ဈေးွက်ထဲမှာရလာတဲ့ကာဝင်ဈေးတွေကဒီလိုအည်သွေးမြင့်တဲ့အည်သွေးပြည့်ဝတဲ့ဒီလက်သားတွေထဲမှာထင်းထင်းထားသလားကျွန်တော်တို့ဒီကိုမထုံးနဲ့ပေးခင်မှာတတ်မှတ်ထားတဲ့အပူချိန်မှာအမြဲတမ်းထင်းထင်းထားခဲ့သလားဆိုတာလည်းကျွန်တော်တို့ကသတိပြုချင်ပါတယ်အဲ့တော့ဈေးွက်ထဲမှာအလွယ်တကူရတဲ့ကာဝင်ဈေးတွေကဒီလိုမျိုးအပူချိန်မှာထင်းထင်းထားပြီးမှကုရှိရောက်လာသလားမရောက်လာလို့ဆိုတာပဲကျွန်တော်သတိပြုချင်ပါတယ်
ကိုဗစ်ကာဝေးဈေးထိုးနိုင်တဲ့ဟာအကျိုးကျေးဇူးလိုများတဲ့လုံဆောင်မှုတစ်ခုဖြစ်တာကြောင့်ဆေးချရတဲ့ဖွဲ့စည်းတွေကလည်းတစ်ဆင့်တတ်မှတ်ထားတဲ့အချင်းကြီးပြည့်ပြောင်းထိုးနိုင်ရင်ကိုဗစ်ရောဂါကူးစက်တင်ပေါက်မှုကာဝေးဈေးထိုးနိုင်တဲ့အခါအချင်းကြီးတွေရောပေါ့ဆောင်ရွက်လို့ရတဲ့အကြောင်းကိုပြောပြပေးပါမယ်ကျေးဇူးပါ
ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ
ဒါကတော့အီဂျစ်နိုင်ငံက Empower Volume Academy ဖြစ်ပါတယ်။ Volume Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volume Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Volume Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Volume ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Volume Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Volume Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Volume Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းနဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
ဘာရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက်ကလူကနေအားကစားချမ်းမိုင်းနဲ့ကုကာကြက်ခိုင်မှုပညာရဲနဲ့ဘွေးရခဲ့တာပါတက်ကလူမှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه اتسنن ني ايام بولون سابي كذا كده بقى بتما رون ကတော့ဝါသနာအရအပျော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမတောင်းကအတင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ဖြစ်တာပါအဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။က
ျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ဘောလုံးမင်းမီဘောလုံးပွဲဟာအမျိုးသားဘောလုံးပွဲနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အင်းဒီအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ။
ايجيب နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာတစ်ခုကတော့ ايجيب နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါ။ကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြန်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါ။အမျိုးသမီးတွေဘောလုံးကန်နာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ၊ဝစ်စုံတွေ၊ဖနက်တွေ၊ဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာ၊နောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဲဘောဘောလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ17နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းစီးတန်းလေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစလေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးရဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعب اتغيرت للاحسن
ကျွန်မဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျွန်မရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းနဲ့တိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရတာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
အာကစားကဏ္ဍကိုကိုရနိုင်တင်ဆက်သွားတာပါအခုတော့သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင
်မြန်မာစစ်ကောင်းဆောင်ကိုထိပ်သီးစီဝေပွဲတရားခွင့်မပေးဖို့အရှိတောင်အရှာအသင်းနဲ့ရဲအဆုံးဖြတ်ချက်ဟာထူးခြားကောင်းမွန်ပေမဲ့ဒီတဲ့ပို့လှုပ်ဆောင်မှုလိုနေသေးတဲ့ကြောင်းအမေရိကန်အစိုးရအရာရှိကြီးတူကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မကြုံစဘူးအခက်အခဲတွေကိုဖြစ်ရှင်းဖို့အတွက်ဒီတဲ့ပို့မှုကျပြန့်ပြီးထိရောက်တဲ့လှုပ်ဆောင်မှုတွေကိုလုပ်ရမယ်လို့အင်ဂျူရောရဲ့အမျိုးသားလုံခြုံရေးကောင်စီအရာရှိကြီးတူကပြောဆိုခဲ့ပါတယ်စီးရီးယားမြို့တော်ဒမတ်စကတ်မှာဗုဒ္ဓဦးနေကစစ်တပ်ဘတ်ကားတွေကိုရွေတိုက်ခိုက်ခဲ့တဲ့ဘုံနှလုံးပောက်ကွဲခဲ့တာကြောင့်အနည်းဆုံးလူ14ဦးသေဆုံးခဲ့ပါတယ်စစ်သားတွေစီးမဲ့ဘတ်ကားတွေမှာဘုံထောင်ခဲ့တာဖြစ်ပြီးနှလုံးပောက်ကွဲခဲ့ပြီးတော့ကြံတတရတလုံးကိုတော့စီးရီးယားစစ်တပ်ကဖိရှားပစ်နိုင်ခဲ့တဲ့အကြောင်းဆိုရကကြေညာခဲ့ပါတယ်ရုရှားနိုင်ငံကကမကရံပြုလုပ်ခဲ့တဲ့အာဖဂန်နစ္စတန်ရေးဆွေးနွေးပွဲကနေတာလီဘန်အဖွဲ့အနေနဲ့အာဖဂန်အစိုးရမှပါဝင်တဲ့ပါဝင်တိုက်သူတွေကိုထပ်သွင်းပြီးဖွဲ့စည်းသွားဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကုသမှုကြပါရှင်တရင်ချင်းချုပ်ကိုပြောပြသွားတာပါစာသာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါညနေပိုင်းဒီညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည6နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်ဒီကနေ့မနေ့ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရှင်ရုပ်တံအင်ဂျင်နီယာကတော့ Zubel El Tayeb ဖြစ်ပါတယ်။ကျမကအင်ဂျင်နီယာပါ။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ DND ရဲ့အသွေးတွေကနေကြိုးပမ်းကြပါစီရှင်။
This program.